မေရိကန်နိုင်ငံထဲကိုအကြမ်းဖက်သမားတွေဝင်လာနိုင်အောင်ရည်ရွယ်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မိတ်ကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကလက်မှတ်ထိုးထုတ်ပြန်ခဲ့ပါတယ်။မလ16ရက်နေ့မှာစတင်ကျိုးဝင်တဲ့သမ္မတရဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်ကပထမတစ်ခါဥပဒေကြောင့်ကနေစိန်ခေါ်ခံခဲ့ရတဲ့ပထမအမိန့်နဲ့ဘလို့ကွာခြားမှုရှိပါသလဲ။အမေရိကန်ကိုလာရောက်ခြေချမဲ့ဒုက္ခတွေတွေအပေါ်ဘလို့တက်ရောက်မှုရှိသလဲဆိုတာကိုမတ်ဆူမြမွန်ကဆက်ပြီးတော့ရှင်းပြပါလိမ့်မယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ရဲ့အငင်းပွားစရာမူလပြည်ဝင်ခွင့်ကန့်သတ်မိတ်ကိုပြင်ဆင်ပြီးနောက်ထပ်ကန့်သတ်မိတ်အစ်စ်ကိုမလ6ရက်နေ့တနင်္လာနေ့ကထပ်ပြီးတော့ထုတ်ပြန်လိုက်တာဖြစ်ပါတယ်။မူလကန့်သတ်မိတ်ထဲမှာပါဝင်တဲ့နိုင်ငံ9နိုင်ငံအစအီရတ်နိုင်ငံကိုဖယ်ရှားလိုက်ပြီး6နိုင်ငံကနိုင်ငံသားတွေအမေရိကန်ဝင်ခွင့်ကိုရပ်ပေါင်း90ပိတ်ပင်လိုက်ပါတယ်။ IS စစ်သွေးကြွားတွေကိုတိုက်ခိုက်တဲ့နေရာမှာအီရတ်ဟာအရေးကြီးတဲ့မဟာမိတ်နိုင်ငံဖြစ်တဲ့အတွက်အီရတ်ကိုမူလပိတ်တင်ထားတဲ့စီးရင်ကနေဖယ်ရှားခဲ့တာလို့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားဝင်ကြီး Rex Tillerson ကပြောကြားခဲ့ပါတယ်။အတန်းဖက်လုံရလုံဖို့ရည်ရွယ်ချက်ရှိသူတွေအမေရိကန်စီရောက်မလာအောင်အမေရိကန်နိုင်ငံသားရေးဌာနနဲ့အီရတ်အစိုးရတို့ကတင်းကျပ်တဲ့စီးဆက်မှုတွေလှုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ပထမပိတ်တင်ကန့်သတ်မိတ်တုန်းကလိုပဲမွတ်စလင်အများစုနေထိုင်တဲ့ဆူဒန်၊ဆီးရီးယား၊အီရန်၊လီဗျာ၊ဆိုမာလီယာနဲ့ရှင်းမယ်နိုင်ငံတို့ကနိုင်ငံသားတွေအနေနဲ့အခုကန့်သတ်မိတ်အစ်စ်အရာလဲအမေရိကန်ကို၃လအတွင်းဝင်ရောက်နိုင်ကြမှာမဟုတ်ပါဘူး။သမ္မတရဲ့ကန့်သတ်မိတ်တင်တဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဝန်ကြီး Rex Tillerson ကအခုလိုပြောကြားခဲ့ပါတယ်
။ Well, no system can be made completely infallible. The American people can have high confidence. We are identifying ways to improve the vetting process.And thus keep terrorists from entering our country.
Basically, ကိုမလုံးဝအပြစ်ကောင်လို့လို့မြင်ရဒီမှာအမေရိကန်နိုင်ငံတွေကိုအကြမ်းဖက်သမားတွေဝင်မလာနိုင်မှုစီစစ်တဲ့လုပ်ငန်းစဉ်တွေပိုးပြီးကောင်းလုပ်နေတယ်ဆိုတာကိုအမေရိကန်ပြည်သူတွေဘက်ကပိုးပြီးစိတ်ချထားနိုင်ကြပါတယ်။ IS တွေကြွားတွေဘက်ကအမေရိကန်ကိုဖျက်လို့ဖျက်ဆီးလုပ်ဖို့အခွင့်အရေးယူလာနိုင်တဲ့အားနည်းချက်တွေကိုတားဆီးဖယ်ရှားလိုက်တဲ့အမိန့်ဖြစ်တယ်ဆိုတာကိုကမ္ဘာတစ်ဝှမ်းမှာရှိကြတဲ့ကျွန်တော်တို့ရဲ့မိတ်ဆွေတွေမဟာမိတ်တွေအနေနဲ့လည်းနားလေပြီးကြစီလိုပါလေ
သမရရဲ့ပထမခီးသွွားကန့်သတ်မိတ်ဟာမွတ်စလင်တွေပေါ်ပြတ်မှတ်ထားတဲ့ကန့်သတ်မိတ်ဖြစ်တယ်လို့ဝေဖန်ခံခဲ့ရပြီးတော့ဥပဒေကြောင်းကနေလဲစိန်ခေါ်ခံခဲ့ရပါတယ်လောလောဆယ်အဲ့ဒီအမိန့်ကိုနိုင်ငံအနောက်ချမ်းအယူခံတရားရုံးကတားမြစ်ထားတဲ့မှာနောက်ထပ်အမိန့်တစ်ကိုထုတ်ပြန်လိုက်တာပါပထမတစ်ခေါက်အမိန့်ထုတ်လိုက်ပြီးတဲ့နောက်လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာရှင်းလင်းတဲ့ညွှန်ကြားချက်တွေမရှိခဲ့တဲ့အတွက်အခြေအနေတွေဟာအတော်ကိုဖျို့ဖျဲဖြစ်ခဲ့တာပါအခုတစ်ခေါက်မှာတော့ပိုပြီးရှင်းလင်းတဲ့ညွှန်ကြားချက်တွေပါသလိုမလ16ရက်နေ့မှစတင်အကျုံးဝင်မှာဖြစ်တဲ့အတွက်တပ်ဆိုင်ရာဌာနတွေအနေနဲ့ကြိုတင်ပြင်ဆင်မှုတွေလုပ်ဖို့အချိန်ရပါတယ်။အခုခီးသွွားကန့်သတ်ချက်တွေကနိုင်ငံ6နိုင်ငံကနိုင်ငံသားတွေကိုပြည်ဝင်ခွင့်အရာကြီးကန့်သတ်ပိတ်ပင်လိုက်ပြီးနဲ့အဲ့ဒီနိုင်ငံသားတွေကအမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ရထားသူတွေတရားဝင်ပြည်ဝင်ခွင့် Visa ရရှိထားသူတွေနဲ့တော့တပ်ဆိုင်ခြင်းမရှိဘူးလို့အမေရိကန်လုံခြုံရေးဝန်ကြီး John Kelly ကလည်းပြောပါရယ်တင်းနယ်လာနေတော့ကသမရအမိန့်တက်မှာဆီးရီးယားကအပါအဝင်ဗန်နိုင်ငံကမဆိုဒုက္ခတဲ့အဖြစ်အမေရိကန်မှာလာရောက်အခြေချမဲ့သူတွေကိုရပ်ပေါင်း120အတွင်းလာခွင့်ပိတ်ထားပါရယ်အခုတစ်ခါအမိန့်ကအရင်အမိန့်နေနဲ့ကွာတာကတော့အမေရိကန်ကိုလာခွင့်ဗီဇာရထားပြီးသားဒုက္ခတွေဆိုရင်တော့ဗန်နိုင်ငံကပဲဖြစ်ပါစေပိတ်ပင်မှုမှာအကျုံးမဝင်မဲ့လာရောက်ခွင့်ရကြမှာဖြစ်ပါရယ်ဒါပေမဲ့2016-2019ဘဏ္ဍာနှစ်အတွက်သမ္မတထရမ့်ကလက်ခံမယ်လို့ပြောထားတဲ့ဒုက္ခတဲ့အရေးအတွက်9000ကအခုမလဆန်းမှပြည့်သွားပြီလို့မြန်မာနိုင်ငံကလာရောက်တဲ့ဒုက္ခတွေရဲ့အရေးကိုကူညီပေးနေတဲ့ American မြန်မာလူမှုရေးအသင်း DACI ဘုတ်အဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါက်တာရိုဒင်းဟာကပြောပါလေ
USRAP ပေါ့နော် US Refugee Admission Program လေဒုက္ခတွေရေကိုဒီ American နိုင်ငံကိုဝင်ခွင့်ပေးဖို့သမ္မတ Obama လက်ထက်ကဒီကရနဲ့စက်တင်ဘာလ3ရက်လက်မှတ်ထိုးထားတာဒီတစ်နှစ်အတွင်းကို3,100လက်ခံဖို့ဖြစ်တယ်။ဒါမဲ့သမ္မတထရမ့်ရဲ့အရင်အမိန့်မှာ9,000ပဲလက်ခံဖို့ထုတ်ပြန်ခဲ့တာဖြစ်တယ်။အခုဒီနေ့ထုတ်တဲ့အမိန့်မှာလည်း9,000ပဲပြန်ပြီးတော့ခွင့်ပြုမယ်ဆိုတာပြန်ပါတယ်။အဲ့တော့ကျွန်တော်တည်တဲ့လောက်မလေးရှား UNHCR နဲ့ထုတ်ပြန်တဲ့ကိညာချက်တွေမှာ9,000သမ္မတထရမ့်နဲ့ခွင့်ပြုတဲ့ဒုက္ခတဲ့အရေးအတွက်ကဒီမတ်လ3ရက်နေ့ကပြည့်သွားပြီဖြစ်တယ်ဆိုတော့ဒီနှစ်အတွင်းမှာတော့အခြားဒုက္ခတဲ့အမေရိကန်ပြည်ထောင်စုဝင်နိုင်ဖို့အလားအလာပိတ်သွားပြီမရှိတော့ဘူးလို့ဒါမလေးရှားယူနိုက်ဆရာကလည်းကြေညာထားတာဖြစ်ပါတယ်ဆိုတော့ဒီအတိုင်းပဲဖြစ်နိုင်မယ်လို့ကျွန်တော်ထင်ပါတယ်ဒီဝင်ရောက်ဆရာအကြောင်းမရှိတော့ဘူးပေါ့နော်
တမဲဩဘားမားလက်ထက်ကလွှတ်တော်ကိုတင်ပြခဲ့တဲ့2019ခုနှစ်အတွက်အမေရိကန်ကလက်ခံတဲ့ဒုက္ခတွေဆိုရင်မှထိုင်းမြန်မာနယ်စပ်မှာနေထိုင်နေကြတဲ့မြန်မာနိုင်ငံကဒုက္ခတွေ3500လောက်နဲ့မလေးရှားမှာရှိနေကြတဲ့မြန်မာဒုက္ခတွေ9500လောက်အထိခေါ်ယူမယ်လို့အဆိုပြုထားတာပါ။ဒါပေမဲ့တမရထရမ်လက်ထက်မှာလက်ခံတဲ့ဒုက္ခတွေစုစုပေါင်းအရေအတွက်ကို9000အထိဆော့ချလိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဘယ်နှယောက်ပါရဲဆိုတဲ့စိတ်အထူးအကြမတိရသေးပါဘူး။သမရထရမ်တင်းနာနေကအစ်စ်ထုတ်ပြန်လိုက်တဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်ဟာမလ16ရက်နေ့မှာစတင်အသက်ဝင်မှာပါဒီအမိတ်စ်ကိုထုတ်ပြန်နိုင်ဖို့အင်ဂျူရောအနေနဲ့အမိမြေလုံခြုံရေးဌာနတရားရေးဌာနနိုင်ငံခြားရေးဌာနတို့နဲ့အနီးကပ်တိုင်ပင်ဆွေးနွေးခဲ့တယ်လို့အမိမြေလုံခြုံရေးဝန်ကြီးကပြောပါရရှင်